မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ဇက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကအနေကြားဆောင်တပ်ဖွဲ့စခန်းတွေကိုအောက်တိုဘာလ9ရက်နေ့မနေ့တနာရီခန့်မှာလာရောက်ပစ်ခတ်တာကြောင့်တေဆုံးမှုတွေရှိတယ်လို့ဆိုပါတယ်ဒီအတွက်ဒေသအတွင်းညမထွက်ရအမိတ်ကိုပါထုတ်ပြန်လိုက်တယ်လို့လည်းသိရပါဗျ။ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတော့အမိတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့မှာရှိတဲ့နေကြားဆောင်တပ်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြည်ဌာနချုပ်နဲ့ကိုရံကောင်ငခုရစခန်းနေရာ၃ခုကိုအမိမသိလက်နက်ကင်တပ်ဖွဲ့တွေကမနေ့အစောကြီးတနာရီလောက်မှာဝင်ရောက်ပစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်စီအပြောက်တွေရှိခဲ့ကြောင်းမောင်တော်မြို့ကိုတော့အလောင်းတွေရောက်ရှိလာပြီဖြစ်တယ်ဆိုပြီးရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပြပါတယ်
။ဘာလို့လဲဆိုတော့ဒီကဒီအလောင်းခုလောက်နေခုလောက်ရောက်တယ်လားဒီနေရာဆောင်တက်ကိုလည်းဖြစ်တာနေရာဆောင်တက်ကအလောင်းလောက်ပြီးတော့ဒီဘဲကဒီမွတ်စလီရောဟာနှလောင်းမွတ်စလီရောဟာနှလောင်းဟာသူတို့အချင်းချင်းကိုတက်ပလက်တာမောင်တော့ဘယ်ရောက်ကြဖြေတာကြတာပေါ့အဲလက်နဲ့က60နဲ့ပုံးလက်ပါသွားရခင်ဗျာ။ဒါတော့ရော်တွေမှာဟောတော့အဲ့ချီရော်တွေမှာလုံချုံဆောင်ရှင်မရှိဖြစ်နေတယ်။အဲ့ကျွန်တော်တို့ဗမာကအလောင်းတွေပါပဲတော့။လုံချုံရဲ့ရှင်တွေကမကောင်းဘူး။ကျွန်တော်တို့တဲ့တွေသားတွေမှာကြတော့လုံချုံရဲ့လုံးဝမရှိဖြစ်နေတယ်လေ။ဒီဒီဒီညာ၆နာရီကနေမထွက်အောင်မရှိတော့ပြန်ထုတ်တယ်
မောင်တော်မြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တူးထိခိုက်တယ်ဆိုတဲ့သတင်းကိုသာသိရှိရကြောင်းအတိမပြုတ်နိုင်သေးဘူးဆိုပြီးအခုလိုပြောပါရယ်။
အဲဒါဘာလဲဒီမီးရောအပြလည်းသိကြတယ်အဲ့လိုပြပါလေဒီသမှုလို့သမှုလို့ရှိနေကြပါလေဒါတော့အပြကြတော့မသိရဘူ
းအခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ကစီပင်ဝင်ကြီးဦးမြောင်ကတော့အခုလိုပြောပြခဲ့ပါဗျ
။ဟုတ်ကဲ့ငခုရနဲ့ဟိုအနေကမသိရဘူးဒီကြီးကမြင်ရတော့ကျွန်တော်တို့သတင်းရတော့သိတယ်ပေါ့နော်အကြီးကမြင်မှာတော့အာရေတတာရေတဖွဲ့ရနေပြီးတော့9ရောက်ပြီးဆုံးသွားတာပေါ့အဲမိတ်စွာလေးဆိုရင်ဇာချင်းနေဆိုတဲ့အနေထားမှာအခုကတော့တတ်မတော်မြန်မာနိုင်ငံရေတဖွဲ့ကိုပေါင်းစပ်ပြီးတော့လေအဲဒီမှာနေပြီးရှင်းလင်းရေးတွေလုပ်နေတာတော့ရှိတာပေါ့နော
်ရခိုင်ပြည်နယ်အတွင်းမှာအခုလိုမျိုးဖြစ်ခတ်မှုတွေမကြာခဏဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့တုန်းကတော့မောင်တော်မြို့နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့မိုင်းတိုင်50နှစ်ဆိုတဲ့နေရာမှာရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO အဖွဲ့လိုယူဆရတဲ့တပ်ဖွဲ့အင်အား50လောက်နဲ့မြန်မာနယ်ခြားဆောင်တပ်ဖွဲ့တွေတိုက်ခိုက်မှုဖြစ်ပွားခဲ့မှုပါတယ်ဒီအတွက်မြန်မာဘက်ကနယ်ခြားဆောင်တပ်ဖွဲ့မှာတာဝန်ယူခဲ့တဲ့ရဲဝန်နှန်း၄ဦးသေဆုံးခဲ့ပြီးတဦးတန်ရာရရှိခဲ့ကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးယုံကအတည်ပြုခဲ့ပါတယ်အခုပြစ်ခတ်မှုနဲ့ပတ်သက်လို့ကတော့အော်တိုဘာလ9ရက်နေ့ညမှာပြန်ကြားရေးဝန်ကြီးဌာနကနေသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုပြီးပြည်내အစိုးရဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်။